BIMSTEC လို့အင်္ဂလိပ်လိုအတူအဖျင်သိကြတဲ့ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများနီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့စီးဝေးကိုအလဲကျဥက္ကဋ္ဌသီရိလင်္ကာနိုင်ငံရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံရဲ့ဝန်ကြီးတက်ရောက်မှဖြစ်ပါတယ်။ဒီစီးဝေးကိုမတ်လ28ကနေ30ရက်နေ့ထိကျင်းပမှာပါ။အခုလိုဖိတ်ကြားထားတာကြောင့် BIMSTEC ရဲ့မူဝါဒကအာဆီယံရဲ့မူဝါဒနဲ့ကွဲပြားသွားပါတယ်။မြန်မာကိုအထူးကြံထားတာထက်ဆက်ဆံလုပ်ကိုင်နိုင်တာကပိုကောင်းပါတယ်လို့သီရိလင်္ကာနိုင်ငံရဲ့ဝန်ကြီးအငြိမ်းစားရေးတပ်ပေါ်ချုပ်ကြီးဂျယာနက်ကိုလံဘစ်ကပြောပါတယ်အခုလိုဖိတ်ကြားတဲ့အတွက်မြန်မာနိုင်ငံအတွင်းမှာဖြစ်ပျက်နေတာတွေကိုသီရိလင်္ကာနိုင်ငံကအတိမတ်ပြုတာမဟုတ်ဘူးလို့လည်းသူကဆိုပါတယ်စစ်တပ်ခေါင်းဆောင်တွေနဲ့ဆက်ဆက်ရတာခက်ခဲတယ်လို့လည်းသူကဝန်ခံပါတယ်ဒါပေမဲ့ဆွေးနွေးလောက်ကင်ချင်းအဖြစ်လက်တွေ့ကျကျအဖြေတွေရရှိနိုင်တယ်လို့သီရိလင်္ကာနိုင်ငံကြီးဝန်ကြီးကယူဆကြောင်းတဟင်းဒူသတင်းစာကပြောပါတယ်အခုလိုစစ်ကောင်စီနိုင်ငံကြီးဝန်ကြီးကိုဖိတ်ကြားမဲ့ဆုံးဖြတ်ချက်ကိုအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ဘူတန်၊နီပေါ်နဲ့ထိုင်းနိုင်ငံတို့နဲ့တိုက်ပင်းပြီးမှချမှတ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာစစ်ကောင်စီကမိနစ်တုံးကလည်းအခုလိုဖိတ်ကြားခဲ့တာပါ။ဒီစည်းပွဲမှာ BIMSTEC ပဋိညာကိုအတည်ပြုကြပြီးလာမယ့်နှစ်အလှည့်ကျဥက္ကဋ္ဌတာဝန်ကိုထိုင်းနိုင်ငံကိုလွှဲပြောင်းပေးမှာဖြစ်ပါတယ်။